ဒီလိုင်းလာ23ရက်နေ့ကသမရဦးသိန်းစင်ဟာလွတ်တော်ကိုထူးဆန်းတဲ့တုံ့ပြန်လာတဲ့ဆောင်ပြပို့ပါတယ်။တုံ့ပြန်လာမှာဖော်ပြထားတာကတော့အစိုးရအနေနဲ့တရားမဝင်အခွင့်မဆောင်ပဲခိုးသွင်းလာတဲ့လိုင်စင်မဲ့ဆိုင်ကယ်တွေကိုအချိန်တိတိကျကျကြီးညာပြီးမှတ်ပုံတင်ပေးခဲ့ပြီးဖြစ်တဲ့အကြောင်းဒီအတွက်မှတ်ပုံတင်ခြင်းမရှိတဲ့ဆိုင်ကယ်တွေကိုဥပဒေနဲ့အညီဖမ်းဆီးရေးယူသွားတော့မယ်ဆိုတာလွတ်တော်ကိုအသိပေးတဲ့အကြောင်းဖော်ပြထားပါတယ်။လိုင်စင်မဲ့ဆိုင်ကယ်ဖမ်းမဲ့ကိစ္စသမရကလွှတ်တော်ကိုတုံ့လွှာပေးဖို့ရလောက်အောင်အရေးကြီးသလားအဲ့ဒီကိစ္စဘာဖြစ်ပြန်ဆောင်တယ်လဲအစိုးရကလိုင်စင်မဲ့ဆိုင်ကယ်တွေဖမ်းမယ်ဆိုတဲ့ကိစ္စဘာတွေဆက်ဖြစ်လာနိုင်တယ်လဲဆွေးနွေးတင်ပြသွားပါမယ
်တုံ့လွှာမှာအခုနောက်ဆုံးအသုံးလို့ဆိုတဲ့လိုင်စင်မဲ့ဆိုင်ကယ်တွေမှတ်ပုံတင်ပေးခဲ့မှုအခြေအနေကိုလည်းဖော်ပြထားပါတယ်ရုံဖွင့်ရဲ့စုစုပေါင်းရက်90အတွင်းလိုင်စင်မဲ့ဆိုင်ကယ်အစည်းအရေး၄သိန်းခွဲကျော်မှတ်ပုံတင်ပေးခဲ့ပြီးအခွန်ငွေကျပ်ဘီလီယံ30ကျော်ရခဲ့တယ်လို့ဆိုပါတယ်ဆိုင်ကယ်တစ်စီးချင်းစီကနေပြမျှအခွန်ကျက်6000ခွဲကျော်ကောက်ခံရခဲ့တဲ့သဘောပါအထိပ္ပယ်ကတော့တီရင်းကိုခိုးသွင်းလာတဲ့ဆိုင်ကယ်အစည်းရေ4သိန်းခွဲလောက်ကိုတရားဝင်ဖြစ်အောင်လိုင်စင်တွေလုတ်ပေးလိုက်တာပါဒီအတိုင်းပါပဲရှေ့ပိုင်းကာလတုန်းကလည်းအစိုးရဟာခုလိုပဲတန်းနဲ့ချီရှိတဲ့ခိုးသွင်းလာတဲ့ဆိုင်ကယ်တွေကိုအကြိမ်ကြိမ်လိုင်စင်လုတ်ပေးခဲ့ပူပါသေးတယ်လက်ရှိမြန်မာတပြည်လုံးမှာရှိနေတဲ့ဆိုင်ကယ်အားလုံးရဲ့90ရာခိုင်နှုန်းကျော်ဟာခိုးသွင်းလာတဲ့ without cycle တွေကို license လုတ်ပေးထားတာတွေပါဒီကိစ္စထူးဆန်းနေပါတယ်ဘာကြောင့်ဒီလိုဖြစ်ရသလဲဆက်လက်လေ့လာစူးစမ်းကြည့်အောင်ပါအဓိကအကြောင်းရင်းကအစိုးရစီမှ cycle တင်သွင်းခွင့်နဲ့ပတ်သက်လို့လက်တွေ့ကြတဲ့တိကျတဲ့သွင်းကုန်မူဝါဒရှိမှထားလို့ပါဒီလိုတိကျတဲ့မူဝါဒရှိမှထားတဲ့အခါပြည်ရင်းကို cycle တင်သွင်းခွင့်ပိတ်ပင်ထားတဲ့သဘောလိုဖြစ်နေပါတယ်ပြည်သူတဦးချင်းအနေနဲ့လဲထိုင်းနဲ့တရုတ်နယ်ဆက်သွားပြီးတဖက်နိုင်ငံကဝဲလာတဲ့ဆိုင်ကယ်တွေကိုဝဲလာပြီးတရုတ်ဝင်အခွန်ဆောင်တင်သွင်းခွင့်မရှိသေးပါဘူး။တခြားတစ်ဖက်မှာလည်းပြည်ရင်းမှာဆိုင်ကယ်လိုအပ်ချက်ကတစ်နှစ်တခြားများပြားလာနေတာပါ။ဒီအတွက်ပြည်ပတင်သွင်းဖို့တိကျတဲ့မူဝါဒလည်းမရှိ။ပြည်ရင်းမှာဝယ်ယူနိုင်မဲ့ဈေးနှုန်းမှန်ပစ္စည်းမှန်နဲ့အယောင်းဆိုင်တွေကလည်းမရှိ။ဆိုင်ကယ်တက်စင်ထုတ်လုပ်တဲ့စက်ယုံတချို့ကလည်းပြည်ပကတင်သွင်းတဲ့နှုံထားတဲ့ဈေးသက်တာအောင်ထုတ်လုပ်နိုင်ခြင်းမရှိစတဲ့အခြေအနေအောက်မှာစိုက်ကယ်တရားမဝင်မှောင်ခိုတင်သွင်းမှုကြီးထွန်းကားလာပါတော့တယ်
။နောက်တစ်ချက်ကနေဆက်ကနေပြည်တွင်းကိုလာရလမ်းကအစိုးရအာဏာပိုင်အစစ်အစအာဂရီလိုက်စားနေမှုပါ။သူတို့ကြောက်လဲစိုက်ကယ်မှောင်ခိုတင်သွင်းတဲ့လုပ်ငန်းကြီးမားကျယ်ပြန့်နေတာပါ။ဒီလိုမျိုးဆက်စားခိုးသွင်းလာလိုင်စင်မဲ့စိုက်ကယ်အရေးအတွက်အများအပြားအသုံးပြုလာတဲ့အခါဖမ်းဆီးဖို့ခက်ခဲလာပါတယ်။ဒီလိုနည်းနဲ့ဝတ်ဆောက်တွေများလာအစိုးရကလိုင်စင်လုတ်ပေးလိုက်ဆိုတဲ့နီးနဲ့စံပြာလဲနေတာပါအခုဒီချိန်ကတော့သမရကိုယ်တိုင်ကဖမ်းတော့မယ်ဆိုပြီးတွတ်တော်ကိုတဝန်လွှာပို့သည့်အထိပြင်ဆင်လာတာတွေ့ရပါတယ်ဒီနေရာမှာမေးစရာမေးခွန်းကပြည်တွင်းမှာတစ်နေ့တစ်ခြားများပြားလာတဲ့ဆိုင်ကယ်လိုအပ်ချက်ဘယ်လိုဖြစ်တင်နိုင်မလဲဆိုတာပါအရင်စစ်ဆိုရနဲ့နီးဆက်သူတချို့လုတ်ပိုင်ခွင့်ရထားတဲ့ဆိုင်ကယ်တက်စင်စက်ယုံတချို့ရှိပေမဲ့ထုတ်လုတ်နိုင်တဲ့အရေးအတွက်နည်းသလိုနေဆက်ကတွင်းလာတဲ့ဆိုင်ကယ်တွေထက်ဈေးမြင့်နေလို့ပြည်သူတွေကမချက်မချစ်သက်ပါဘူးဒီရင်းကချို့မြို့တွေမှာအယောင်ပြကားတွေရှိနေပေမဲ့လည်းအရင်အတွက်အနည်းငယ်လောက်ပဲတင်သွင်းနိုင်ပါသေးတယ်။လက်ရှိလိုင်စင်လုတ်ပြီးသားဆိုင်ကယ်တွေကိုပဲအဲ့ဒီအယောင်ပြကားတွေမှာရောင်းချခွင့်ပေးမယ်ဆိုတာကြောင့်အယောင်ပြကားပိုင်ရှင်တချို့အခက်အခဲဖြစ်နေတဲ့အချိန်လေးဖြစ်ပါတယ်
။ဒီလိုလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မယ့်သွင်းကုန်မူဝါဒတရက်မရှိသေးရင်တော့မှောင်ခိုတင်သွင်းကြအောင်မှာဖြစ်ပါတယ်။တကယ်တကယ်တာဝန်ရှိသူတွေအာဂရီလိုက်စားကြတဲ့အခါလိုင်စင်မဲ့ဆိုင်ကယ်ရီနေဆက်ကိုဖြတ်ကျော်ပြီးပြည်တွင်းရောက်လာပါအောင်မယ်။နောက်ထပ်အရေးကြီးတာတစ်ခုကလိုင်စင်မဲ့ဆိုင်ကယ်ရီဖမ်းဆီးရင်သူတို့ဆိုင်ကယ်ဆုံးရှုံးမှုကိုမကျေနပ်တဲ့ပြည်သူတွေကခုခံကြမယ့်ပြဿနာပါ။ဆင်းရဲတဲ့ပြည်သူတွေအတွက်ဆိုင်ကယ်တစည်းတံပိုးဟာသူတို့အတွက်အလွန်များပြားလှတဲ့ငွေပမာဏဖြစ်ပါတယ်။အခုနှစ်ထဲမှာပဲလိုင်စင်မဲ့ဆိုင်ကယ်ဖမ်းဆီးတဲ့ရင်းတင်းရဲတွေကိုဖမ်းဆီးခံရတဲ့ပြည်သူတွေကတိုက်ခိုက်ရန်ရှာတာမျိုးတွေကြုံကြရပါတယ်သမရနဲ့အစိုးရအဖွဲ့ပြောသလိုတကယ်ဖမ်းဆီးမယ်ဆိုရင်အဲ့ဒီလိုခုခံတိုက်ခိုက်မှုပြဿနာမျိုးအကြီးအကျယ်ကြုံရပွဲရှိနေပါတယ်လက်တွေ့မှာလည်းတချို့ပြည်နယ်နဲ့တိုင်းတွေမှာစိုက်ကယ်ကိုအသာထားလို့လိုင်စင်မဲ့ကားလိုမျိုးကိုတောင်အစိုးရကထိထိရောက်ရောက်အရေးယူဖမ်းဆီးနိုင်သေးတာမဟုတ်ပါဘူးအထူးသဖြင့်မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းတွေမှာဖြစ်ပါတယ်ဒီကိစ္စပြည်လေရေးအတွက်အရေးတကြီးဖြည့်ရှင်းပေးရမှာကဆိုင်ကယ်ကိုတရားဝင်တင်သွင်းခွင့်ပေးပြီးလက်ရှိလိုင်စင်လုတ်ပေးလိုက်တဲ့နှုံထအတိုင်းအခွန်ကောက်ခံပြီးမှတ်ပုံတင်လုတ်ပေးဖို့ပါ စိုက်ကယ်အများစုနေဆက်ကနေတွင်လာတာကြောင့်တရုတ်နေဆက်ထိုင်းနေဆက်တွေကနေပြည်သူတဦးချင်းစီကိုစိုက်ကယ်တရားဝင်တင်သွင်းခွင့်ပေးပြည်ရင်းရောက်တာနဲ့တရားဝင်လိုက်စင်လုပ်ပေးဖို့လိုပါတယ်ဒီလိုနည်းနဲ့စိုက်ကယ်ကိုလွယ်လွယ်ကူကူတင်သွင်းခွင့်ပေးထားပြီးဖြစ်တဲ့အကြောင်းလဲပြည်သူတွေကိုကြဲကြဲပြန့်ပြန့်အသိပေးဖို့လိုပါတယ
်မှန်ကန်တဲ့တင်သွင်းခွင့်မူဝါဒချမှတ်ပေးပြီးတဲ့အခါဥပဒေနဲ့အညီအရေးယူဆောင်ရွက်ရေးဖြစ်ပါတယ်အစိုးရဝန်ထမ်းတွေအဂရီလိုက်စားမှုကင်းဖို့လိုပါတယ်ပြည်တွင်းမှာဖန်ဆီးရမဲ့ဆန်ကယ်ရေးအတွက်အလွန်များနေသေးရင်ဖန်ဆီးပြီးတခါတဲ့နိုင်ငံပိုင်ဖြစ်သိမလားဓာငွေဆောင်ခိုင်းပြီးဖတ်ဖို့တင်လုတ်ခိုင်းမလားစဉ်းစားဖို့လိုပါတယ်ဒီလိုဖန်ကန်တဲ့သွေးကုန်မူဝါဒဖန်ကန်တဲ့အရေးယူရေးစနစ်အာဏာပိုင်တွေရဲ့ဖန်ကန်တဲ့ကိုင်တွယ်မှုသာမရှိခဲ့ရင်သမရရဲ့လိုင်စင်မဲ့ဆန်ကယ်ဖန်ဆီးရေးအခက်အခဲတွေ့နိုင်ပြီးလူမှုရေးပြဿနာတစ်ခုဖြစ်ဦးတည်သွားနိုင်ပါကြောင်းသုံးသပ်ပြန်လိုက်ရပါတယ်